နှစ်လတာနေပါစီရေးပြိပခဖြစ်ပွားနေတဲ့မြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့ကြားပြစ်ခတ်တိုက်ခိုက်မှုရွှတ်ချနိုင်ဖို့မြမအစိုးရကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တမတော်ကိုယ်စားလှယ်ဖွဲ့တို့ဒီကနေ့ရန်ကုန်မြို့မှာအကြိုတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်။ဒီအကြိုတွေ့ဆုံမှုကနေမြမအစိုးရငြိမ်းချမ်းရေးကော်မတီဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့ကြားလာမယ့်ရက်တတ်တပတ်တွေမှာတွေ့ဆုံဆွေးနွေးသွားဖို့တုံ့ပြန်သဘောတူညီချက်တွေရခဲ့တယ်လို့ SSPP အဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ဒီအခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကိုအိမ်ကစုံစမ်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ဟဲစစ်ဝန်ကြီးဦးခင်မောင်စုဦးဆောင်နဲ့မြန်မာစိုးရကိုယ်စားလှယ်ဖွဲ့နဲ့ဒီကနေ့တွေ့ဆုံမှုမှာမြောက်ပိုင်းရှမ်းပြည်တပ်မတော်ပေါ်ထူးစစ်ဆင်နေမှုကိုရပ်တန့်ပေးဖို့တင်ပြတောင်းဆိုခဲ့တယ်လို့ SSPP အဖွဲ့ခေါင်းဆောင်စိုင်းတော်လိတ်ကအခုလိုပြောပါတယ်။
ဒီကိစ္စကိုအမျိုးဆုံးဖက်တန်ဖို့ကျကဒီနေ့မျိုးကိုကျွန်တော်ဖုတ်ခွာပေးဖို့သဘောမကြည့်ဘူးဟာဖုတ်ခွာပေးလို့ကျွန်တော်တော့ဆိုတော့ဒီလိုကြည့်ရစီးပင်းထုတ်ထားတဲ့တစ်ခါရောက်နေတဲ့ချိန်မှာတော့ဒီတက်နေရှိနေတဲ့ကာလပတ်လုံးကတော့ဒီလိုလာရေးမှမဟုတ်ဘူးအဲ့ဒါဒီချက်တော့ကျွန်တော်ပြပါ
အခုတွေ့ဆုံမှုမှာဝန်ကြီးဦးအောင်မင်းခေါင်းဆောင်တဲ့မြန်မာအစိုးရငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတွေ့ဆုံဆွေးနွေးနိုင်ဖို့အကြိုညှိနှိုင်းမှုတစ်ခုလို့လည်း SSPP အဖွဲ့ခေါင်းဆောင်စိုင်းတော်လိတ်ကအခုလိုဆက်ပြောပါတယ်
ကျွန်တော်ဦးအောင်မင်းရဲ့ဦးသိန်းစောရဲ့ကျွန်တော်ကျွန်တော်တို့ရဲ့ဟောကောင်းဆုံးဖြစ်အောင်ဒီနေ့ဆွေးနွေးကြမယ်ဒီဖိတ်စာကိုဝင်ယူတော့ကွန်မြူနစ်ဖွဲ့ရဲ့ကြံလာပါတယ်ဆိုဖုန်းဆက်လိုက်တယ်ဆိုတော့ကျွန်တော်ကဒီနေ့လာဖြစ်စီချင်တယ်ကျွန်တော်ဒါမှမဟုတ်ကျွန်တော်အပိုင်းကလူတန်ကျန်တော့ယူရမယ်တော့ကျွန်တော်ဒီလာမယ်ဆိုလည်းကွန်မြူနစ်ဖွဲ့ကလာပြမယ်
လာမယ့်အပတ်အတွင်းတွေ့ဆုံမှုအတွက်မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကသဘောတူခဲ့ပေမဲ့လည်းဆွေးနွေးရေးကိုယ်စားလှယ်ထပ်မံဖွဲ့စည်းရမှာဖြစ်တဲ့အတွက်တွေ့ဆုံမဲ့ရက်အတိအကျအတိမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကမြောက်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်တွေနဲ့အရှိအလေပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးအခုလိုမြန်မာဆိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်18ရက်နေ့မှာဟုတ်ချေလေပိုင်းတိုင်းစစ်ဌာနချုပ်ကပုံညှိနှိုင်းခဲ့တယ်လေနော်ညှိနှိုင်းခဲ့ပြီးကျွန်တော်နှစ်ဖက်သဘောတူညီချက်ကတော့လောလောဆယ်ကအဲ့ဒီဖြစ်တဲ့စိုက်ပွဲကိုကျွန်တော်တို့ခဏရပ်တန့်ပြီးတော့လူကြီးတွေနော်အဲ့ဒီပြန်ပြီးတော့ညှိနှိုင်းကြမှာပေါ့ဆွေးနွေးကြမှာပေါ့နော
်ဒီရက်ပိုင်းတွင်းမှာတော့ဝဟိုင်းဒေတာဘက်မှာတိုက်ပွဲရပ်တန့်နေတယ်လို့လည်းသူကဆိုပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေ NCA အပြည့်ရစာချုပ်လက်မှတ်ရေးသွူးဖို့ညှင်းဆန်ခဲ့ပြီးနောက်ပိုင်းအောက်တိုဘာလ6ရက်နေ့ကနေစပြီးတော့နိုဝင်ဘာလ28ရက်နေ့ထိမြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့တိုက်ပွဲတွေမှာမြန်မာတပ်မတော်ဘက်ကနေစစ်လေရင်တွေအုံပြုပြီးပြစ်ခတ်တိုက်ခတ်ခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကပြောပါတယ်။ဒါပေမဲ့အခုဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုဟာ NCA ပြည်ရစာချုပ်လက်မှတ်မထိုးတဲ့အကြောင်းရင်းမဟုတ်ဘူးလို့လည်းမြန်မာငြိမ်းချမ်းရေးစင်တာကကြီးသံရရှိဦးလှမောင်ရွှေကပြောပါတယ်။
ဒီကအစီအစဉ်လေးမျိုးလေးပဲ။အစီအစဉ်ကိုအပြောပြတဲ့ဆံအားဖြင့်စစ်ပြောက်ကိုတပတ်တော့တင်ပါတယ်။အခုနောက်ပြောရမလား90ရာစီးပွားမဖြစ်ဘူး။အခုဖြစ်တာမဆော့နေတာစီးပွားဖြစ်နေတယ်။တောင်းလို့အပြစ်လုံးရောအစီအစဉ်မဟုတ်ဘူး။အတန်းကြီးပဲကတော့တင်ပြီးတော့ပြတ်တယ်လို့ပြေကကကကြောတာနဲ့အဖြစ်တွေတော့တော်တော်ကြာတယ်။ဖြစ်ကြတာအဖြစ်ပြီးတော့ပါပြီ
။ဦးလာမောင်ရွှေအနေနဲ့ကတော့နှစ်ဖက်တပ်ဖွဲ့တွေကြားနေမြေတတ်မှတ်မှုနဲ့ပတ်သက်ပြီးတော့ဖောက်ပြဲမှုဖြစ်စဉ်တွေကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လည်းဆိုပါရယ်မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့တို့ပြည်နယ်ပြည်ထောင်စုအစ်အပြည့်ရလက်မှတ်ရေးထိုးစဉ်ကလေးကနေမြေတတ်မှတ်ရေးတိတိကျကျအတည်ပြုသဘောတူညီချက်လှုပ်ဆောင်ခဲ့တာမရှိဘူးလို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွေရပုံမှုကြီးဆိုင်လာကပြောပါရယ်အခုလိုနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းကြီးသီးမိုင်းရှူမိုင်းနောင်ဘက်ကဒေသခံရွာသား8000ကျော်ဟာစစ်ပြေးဒုက္ခသည်ဖြစ်နေဘေးလွရာကိုတိမ်းရှောင်နေကြရပါတယ်အလားတူကချင်းပြည်နယ်မိုးညင်းဒေသဘက်မှာလည်းမြမတမတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့အကြမ်းမှာတိုက်ပွဲတွေဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ